ထိုင်းမှာအချင်းကြခဲ့တဲ့မြန်မာတွေကိုလွတ်ရဲစေလို့ရနောင်ဘက်ကနေပြန်တွတ်လိုက်ပြီးမြန်မာဘက်ရောက်တဲ့အခါစစ်မှုတပ်ဥရိယာစစ်ထဲဆွဲခါပြန်ပါတယ်ဒီခါဝင်းနဲ့မိသားစုကပြန်ရွေးရတယ်လို့ဆိုပါတယ်မအေးမှာကသတင်းပေးပို့ထားပါတယ်
ထိုင်းနိုင်ငံရဲ့အချင်းနောက်အသီးသီးမှာပြည်တံကြခံရပြီးလူရက်စီတဲ့မြန်မာ130ဦးကိုထိုင်းနိုင်ငံပိုင်းတွေကစက်တင်ဘာလ9ရက်နေ့ကထိုင်းနိုင်ငံရန်နောင်းခရိုင်ကနေမြန်မာနိုင်ငံကော့တောင်းဘက်ကိုပြန်ပို့ပေးလိုက်ပါတယ်ဒီထဲမှာထိုင်းနိုင်ငံရဲ့ခရိုင်အသီးသီးမှာဖမ်းဆီးခံလာရပြီးလူရက်စီလို့ပြန်လွတ်လာသူတွေဖြစ်တယ်လို့လည်းကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရှေ့တောင်းလို့သမားအရင်းမြစ်စင်တာ MWRCIA တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ်
ကျွန်တော်တို့အများအားဖြင့်ကတော့ဒီရနောင်းနဲ့ဒီကဘူကဘီဖန်ငါဖူကေဆူရသနီတရန်ခိုင်ရိုင်နာမတိဝဒီဒီ AI 6ခုကပေါ့လေ AI 6ခုကနဲ့ဒီကြမ်းမင်းမကြောင့်ဖန်ရတဲ့ဥစုတွေရှိတယ်အရင်တော့လည်းဖိုင်းပတ်တွေလုတ်ပေးတဲ့ချိန်မှာလည်းလုံးလုံးမမီတိုင်းရဲ့လူတွေပါတယ်ပြီးတော့ဒီကညခိုးအောက်လန်းကညဝင်ပြီးတော့လောလောဆယ်ဖမ်းမိတဲ့လူတွေလည်းပါတယ်အလုံးမလောက်ရောက်သေးတဲ့လူတွေပေါ့လေအဲ့ဒါညစင်မှသူတို့ဒီကျွန်တော်တို့ထိုက်တဲ့ scan ကိုပို့ခံရတာကြောင့
်အခုလိုမျိုးနေရပြန်ပို့ခံရသူတွေကိုကော့တောင်းမြို့အခြေဆိုင်ခလာရ26နှစ်တည်ရင်မှာတချို့ကိုထိမ့်သိမ်းထားပြီးပတ်စံနဲ့လာမရွေးတဲ့သူတွေကိုစစ်မှုချမ်းကိုက်နေတယ်လို့လည်းဒေသခံတအူးကအခုလိုပြောပါတယ
်ဘယ်လိုပါပဲအပုပ်ကကျွန်တော်ပြတဲ့ဒီဩဂုတ်ဇူလိုင်လ30ရက်နေ့မှာသူကဟိုထိုင်းကနေကျွန်တော်ကနေဟိုကော့တောင်းဘက်ကိုပို့တယ်ပေါ့ဒီပထမတော့သူကဘလို့ပြာ50နဲ့100အဲ့ဒီတော့အဲ့ဒီပုံရပြီးတော့ဒီအော်ဂိုလာအော်ဂိုလာခနေရင်းနေမှာကတော့ပုံအလုံးမှာလူဦးရေ300နေပါတော့ရှိတယ်ဗျာဒီ300နေပါတော့ရှိတဲ့ချက်မှာသူကအယောက်80လောက်ဒီဟိုစက်မှုချဖို့ဆိုပြီးတော့ဒီပိတ်ဖိတ်ကိုအပုတ်ခိုင်ရတယ်ကျွန်တော်ပြရတယ်ဗျာ
ပြည်တံကြခံရပြီးလွတ်ရစီလာသူတွေဟာငွေကြေးမတက်နိုင်တော့တဲ့အတွက်ပတ်စံနဲ့ရွေးထုတ်ဖို့ကလည်းမလွယ်ကူတဲ့အခြေအနေတွေဖြစ်နေတယ်လို့လည်းဒီသားစုဝင်တွေကဆိုပါတယ်ပြည်တံကြပြီးလွတ်ရစီသူတွေကိုထိုင်းရနာပိုင်းတွေကတလမှာနှစ်ကြိမ်ခန့်ပြန်ပို့ပေးလို့ရှိပြီးမြန်မာဘက်ကဒေသဆိုင်ရာအာဏာပိုင်တွေကလက်ခံရယူခဲ့တာဖြစ်ပါတယ်များသောအားဖြင့်မဲဆောက်မြဝတီရနောင်းကော့တောင်းမဲဆိုင်တာချိလိတ်လမ်းတွေကနေပြန်ပို့ပေးလို့ရှိပါတယ်ရှင်